အကြံဖက်ပိဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်းနှုတ်ဒေသကိုဒီကနေ့တနင်္လာနေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ် Miss Christine Sharana Bagna တွားရောက်လေ့လာမှာဖြစ်ပါတယ်။ရင်ဂျာမွတ်စလင်ဒုက္ခသည်တိုင်းနဲ့ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလာရောက်စုံစမ်းကြည့်ရှုတဲ့ Miss Bagna ရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့မန်အင်ဂျင်နီကဆက်ပြီးတင်ပြမှာဖြစ်ပါတယ်။
မနေ့တနင်္ဂနွေနေ့ကစစ်တွေမြို့ကိုရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တီနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာရနာဘူဂနာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်စစ်တွေမြို့နာကတက်ကယ်ပြည်မွတ်စလင်ဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့ဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဒုက္ခသည်တွေကတော့စစ်တွေမြို့မှာရှိတဲ့သူတို့နေရဲ့အိမ်တွေကိုပြန်သွားလိုကြောင်းနဲ့နိုင်ငံသားအဖြစ်အသိမှတ်ပြုပေးဖို့ကိစ္စကိုတင်ပြခဲ့ကြတယ်လို့ဆိုပါရယ်။ဒါအပြင်ရခိုင်ပြည်နယ်အရေးမှာမြမအစိုးရရဲ့ဆောင်ရွက်ချက်တွေဟာနှေးကွေးနေတဲ့အတွက်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းတစ်ခုလုံးရဲ့အခြေအနေဟာပုံမဆိုးရွားလာနေကြောင်းနဲ့အခုလိုကုလသမဂ္ဂရဲ့ပါဝင်ကူညီမှုကိုလက်ခံကြိုဆိုကြောင်းစစ်တွေမွတ်စလင်အောင်မင်္ဂလာရက်ကွက်ကတာဝန်ရှိသူဦးအောင်ဝင်းက VOE ကိုပြောပါရယ
်။လို့မပါဝင်မှုကတော့ကောင်းပါရဲ့ပြောလိမ့်မယ်ကောတော့အခုမြန်မာဆွေရဲ့ဒီပြက်နာပေါ်မှာရခိုင်ပြက်နာပေါ်မှာသူချင်းနဲ့ဆောင်ရွက်မှုကနေခွင့်နေတာကိုကျွန်တော်တို့အနေနဲ့ခံစားနေရတာပေါ့နော်အခုလို့ဆိုတော့ပြက်နာကအခုဆိုရင်6နှစ်တောင်ရှိနေပြီအဲဘာမှဖြစ်ရှင်လို့ဆောင်ရွက်နေတာဘာမှမတွေ့ရဘူးပြီးတော့ဒီတိုင်းနဲ့လူတွေကဘာလို့ခံမရှိပြန်ထွက်လို့မရတန်ရန်သားအဲဒါဆိုရပြပါရဲဆိုရဲအကလည်းလုံးမတိတိယယမရှိဘူးပေါ့တော့လူတွေကရောလေးကိုဒုက္ခရောက်နေကြတယ်
2012ခုနှစ်ကစစ်တွေမှာအကြမ်းဖက်ပဋိပက္ခဖြစ်ပြီးနောက်ပိုင်းကလေးကအောင်မင်္ဂလာရက်ကွက်မှာနေထိုင်တဲ့မွတ်စလင်တွေကိုသွာလာခွင့်ကန့်သက်ပိတ်ပင်ထားတာဟာ6နှစ်ကြာမြင့်ခဲ့ပါပြီ။ Christine Sharana Bugana နဲ့အဖွဲ့ဟာအောင်မင်္ဂလာရက်ကွက်ကိုသွားရောက်ကြည့်ရှုခဲ့တယ်လို့မြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းကိုလည်းသွားရောက်လေ့လာခဲ့ပါတယ်။တနင်္ဂနွေနေ့ညနေပိုင်းမှာတော့ ANP ရခိုင်မျိုးသားပါတီခေါင်းဆောင်တွေနဲ့ Miss Bugana တွေ့ဆုံဆွေးနွေးခဲ့ပါတယ်။ Bangladesh နိုင်ငံဘက်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနေရက်ပြန်ရေး ANP ရဲ့သဘောထားကိုကုလအထူးကိုယ်စားလှယ်ကအဓိကမေးမြန်းခဲ့ကြောင်း ANP အထွေထွေအတွင်းရေးမှူးဦးထွန်းအောင်ကျော်က VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ကအခုဒီတစ်ဖက်နိုင်ငံ Bangladesh နိုင်ငံကပေါ်တဲ့လူဦးရေရှိနေရှိတယ်ဆိုတဲ့အချက်ကိုကျွန်တော်တို့လက်မခံဘူး။ဘာလို့လဲဆိုတော့ရခိုင်ပြည်နယ်စီဘင်္ဂလီရင်းနဲ့ရခိုင်ရင်းနဲ့အတူနေနေကြတဲ့ဆက်သွင်းမျိုးနဲ့လူဦးရေအလုံးကတစ်ဆန်းနီးပါးပဲရှိပါလေ။ဥပဒေနဲ့ပုံတော့ကလူဦးရေ90လောက်ဒီမျိုးနဲ့မှနေတယ်။အဲ့ဒီတော့ဒီမျိုးနဲ့ဒီမှာအကုန်လုံးထွက်သွားတာမဟုတ်ဘူး။တဝဲလောက်ကဒီမှာပဲအေးအေးဆန်းဆန်းနေနေကြတဲ့အချိန်လေး။အဲ့ဒီတော့ဒီတဝဲလောက်ကျန်ဆဲလူဦးရေနဲ့အကုန်လုံးထွက်သွားမှာ90%လောက်ဖြစ်ပါဦး။အကုန်လုံးထွက်မသွားပဲတပွဲလောက်ကနေနေကြတဲ့အခါအဲ့ဒီမှာခိုးရောက်နေတဲ့လူကလူဦးရေ90%ဆိုတာကတန်တမ်းမျိုးနဲ့ဆိုတာဘယ်မျိုးနဲ့ကမှထွက်မသွားဘူးလေ။အဲ့ဒါကိုကျွန်တော်တို့ဆိုင်းမျိုးကပါတီကအဲ့ဒီလူဦးရေအရေးတော့ကိုကျွန်တော်တို့ကလက်မခံဘူးဆိုတာကိုအရင်ဆုံးကျွန်တော်တို့ကပြောတယ်
ဒါအပြင်မြမအစိုးရအနေနဲ့ရခိုင်အရေးဖြေရှင်းရမှာပြည်내မှာအင်အားအကြီးဆုံးပါတီကြီးဖြစ်တဲ့ ANP ကိုအတိမတ်ပြုဖိတ်ခေါ်ဆွေးနွေးပါဝင်ခွင့်မပြုခဲ့တဲ့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အခက်အခဲတွေရှိနေကြောင်းပြောပြခဲ့တယ်လို့ဦးထွန်းအောင်ကျော်ကပြောပါတယ
်။ကျွန်တော်တို့ရခိုင်နဲ့ရခိုင်တို့ရဲ့ဒီဒီကိုပဲတော့ကမှအစိုးရဟာခေါ်ယူဆွေးနွေးနိုင်ခြင်းပြုဆောင်ခြင်းတန်းဆိုင်ခြင်းအသိပေးတာတွေပဲတော့မရှိဘူး။အဲ့ဒါကြောင့်ကျွန်တော်တို့ရဲ့ team ရဲ့ team ကိုကုလသမဂ္ဂအဖြစ်အသိပူချိုးရဲ့အထူးကိုယ်စားလှယ်အနေနဲ့မေးမယ်တဲ့အခါကျွန်တော်တို့ရဲ့ team ရဲ့ facet တွေကျွန်တော်တို့ရဲ့အကြံဉာဏ်ကျွန်တော်တို့အနေနဲ့တော့ PH ရှင်ဒီမှာအခက်အခဲရှိရဆိုတဲ့အကြောင်းကျွန်တော်တို့တင်ပြတယ
်မြန်မာအစိုးရနဲ့တက်မတော်ကတော့ရိုဟင်ဂျာလို့တရားဝင်၃နှုန်းခေါ်ဝေါ်ခြင်းမရှိပါဘူးရခိုင်ပြည်နယ်အစိုးရနဲ့နှိစက်တဲ့အတိုင်းဝိုင်းပြောဆိုချက်အရဒီကနေ့ရာသီဥတုအခြေအနေပေါ်မှာမူတည်ပြီးChristine Sharana Bugana နဲ့အဖွဲ့ဟာမောင်းနှော့ခီးစဉ်ကိုရဟတ်ရင်နဲ့သွားဖို့စီစဉ်ထားကြောင်းနဲ့နှစ်နိုင်ငံနယ်နိမိတ်စည်းကြားနယ်မြေမှာရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့ဆိုပါရယ်အလားတူအစိုးရအာဏာပိုင်တွေရဲ့အစီအစဉ်နဲ့ဟိန္ဒူမိသားစုတချို့အပါအဝင်ပြန်ဝင်လာတဲ့မွတ်စလင်ဒုက္ခသည်တချို့နဲ့လည်းသူ့ရဲ့မောင်းနှော့ခီးစဉ်အတွင်းတွေ့ဆုံမှာဖြစ်ပါရယ်ရှင်